အီရန်လူမျိုးအမေရိကန်နိုင်ငံသားတယောက်ကိုတိုက်ပီကထွက်ခွာခွင့်ပေးလိုက်ပြီးသူ့သားကိုဖမ်းဆီးထားရကပြန်လွတ်ပေးလိုက်ပြီးတဲ့နောက်လွှဲပြောင်းခွင့်ပိတ်ပင်ထားတဲ့အီရန်နိုင်ငံရဲ့နိုင်ငံခြားရာမုံငွေဒေါ်လာ5ဘီလီယံကိုလွတ်ပေးဖို့စောင့်နေကြောင်းအီရန်နိုင်ငံတော်ပိုင်းမီဒီယာတွေကတင်းငွေတွေနေ့ကပြောကြားလိုက်ပါတယ်။စေကူသားဖို့အတွက်အသက်85နှစ်အရွယ်မစ္စတာဘက်ကာနာမာစီကိုနိုင်ငံကထွက်ခွာခွင့်ပြုလိုက်ပြီးအသက်50အရွယ်သူ့သားဆီယာမတ်ကိုလည်းတီရန်အချင်းစခန်းကနေလွတ်လိုက်ကြောင်းကုလသမဂ္ဂကစနေနေ့ကပြောပါတယ်။အီရန်သမ္မတကိုသူမြစ်တရားခံခဲ့ပြီးတဲ့နောက်ခုလိုခွင့်ပြုခဲ့တဲ့အတွက်အတွေ့အမှုချုပ်ကကျေးဇူးတင်ကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူဒူဂျာရစ်ကဆိုပါတယ်။အီရန်နိုင်ငံကတာအဖတ်နှစ်ယောက်လုံးကိုတချို့မှုနဲ့2016ခုနှစ်ကပြစ်ဒဏ်10နှစ်ချခဲ့တာပါ။သူတို့ဟာတချို့မဟုတ်ပါဘူးလို့အမေရိကန်တာဝန်ရှိသူတွေကတော့ပြောပါတယ်။နိုင်ငံခြားအကျဉ်းသားတွေလွတ်ပေးရေးကိုပြီးသက်ညှိနှိုင်းဆွေးနွေးခဲ့ကြပြီးတဲ့နောက်အီရန်နိုင်ငံပါဒေါ်လာ900ဘီလီယံကိုလွှဲပြောင်းခွင့်ပေးရပါမယ်လို့အီရန်နိုင်ငံတော်ပိုင်းသတင်းဌာန IRNA ကဆိုပါတယ်ကုလသမဂ္ဂကပိတ်ဆို့အရေးယူလိုက်ပြီးတဲ့နောက်အီရန်နိုင်ငံပိုင်ငွေတွေဟာတရုတ်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့မှာရှိနေကြပါတယ်တောင်ကိုရီးယားကဒေါ်လာ9ဘီလီယံကိုလွတ်ပေးဖို့အီရန်ကိုအကြိမ်ကြိမ်တောင်းဆိုခဲ့တယ်လို့တကယ်လို့နျူကလ িয়ার ဆိုင်ရာသဘောတူညီချက်တည်းရရှိခဲ့ရင်အမေရိကကထွက်မသွားပါဘူးဆိုတဲ့ကတိကိုပေးဖို့လေအီရန်ကတောင်းဆိုထားပါတယ်အီရန်ရဲ့နျူကလ িয়ার အစီအစဉ်အပေါ်ထိန်းချုပ်နိုင်ရေးသဘောတူညီချက်ကို2015မှာရရှိခဲ့ပြီးပိတ်ဆို့အရေးယူတာတွေကိုဖြေလျှော့ဖို့အစီအစဉ်ရှိပေမဲ့2017မှာအမေရိကန်သမ္မတထရမ့်ကသဘောတူညီချက်ကထွက်ခဲ့တာကြောင့်သမ္မတဘိုင်ဒန်လက်ထက်မှာဥရောပအင်အားကြီးတွေကိုကြားထားပြီးဆွေးနွေးပွဲတွေပြန်လုပ်ခဲ့ရပါတယ်